အစိုးရနဲ့အပြစ်ခတ်ရက်စဲထားတဲ့ရှမ်းပြည်တွတ်တက်ရေးပါတီ SSPP SSA မြောက်ပိုင်းနဲ့အစိုးရစစ်တပ်ကြားမှဒီကနေ့ညနေပိုင်း 3:00 ကျော်ကတိုက်ပွဲတွေပြန်လည်စတင်နေပြီးညနေ 9:00 ခွဲလောက်ထိပြစ်ခတ်တိုက်ခိုက်မှုတွေရှိနေတယ်လို့ SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူကပြောပါတယ်။လက်တလောပြန်လည်စတင်ခဲ့တဲ့တိုက်ပွဲတွေကြောင့်မိုင်းရှုမြို့နယ်အတွင်းကကျေးရွာ10ရွာလောက်ဟာမိုင်းကောင်မျိုးကိုတင်းရှောင်နေရတယ်လို့ဒေသခံတွေကလည်းပြောပါတယ်။ဒီသတင်းအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့ VOA မြန်မာပိုင်းသတင်းတော့ကိုမိုးစော်ကတင်ပြပေးထားပါရရှင
်။ဟုတ်ကဲ့ပြီးခဲ့တဲ့တစ်ပတ်က SSA မြောက်ပိုင်းနဲ့အစိုးရတပ်အကြားမှာတင်းမာမှုတွေဖြစ်ခဲ့ပြီးပြန်လည်ငြိမ်သက်သွားခဲ့ရတာကဒီကနေ့မှာတော့တိုက်ပွဲပြန်လည်စတင်ခဲ့တာဖြစ်ပါတယ်။ဒီလိုတိုက်ပွဲစတင်ခဲ့တဲ့အကြောင်းကိုတော့ SSA မြောက်ပိုင်းရဲ့ပြောရေးဆိုခွင့်ရှိသူဘုံမူဆိုင်လာကအခုလိုပြောပါတယ်
။ဆာကာခါဆက်ခွန်ဘာဒီမိုင်းပိုင်တပ်အင်အားပြာလောက်ပါနော်။ကျွန်တော်တို့အခြေပြုထားတဲ့အဲ့ဒီမိုင်းရှုမြောက်နယ်ပါနော်။သူတို့ကခုနမိုင်းစခန်းနဲ့ပြီးတော့အဲ့ဒီမိုင်းကအရှိထက်လေမိုင်းကအရှိထက်ကနေပြီးတော့ကျွန်တော်အခြေပြုထားတဲ့နေရာကိုသူတို့ဒီနေ့ပေါ့15:30မိနစ်မှအဲ့ဒါဝင်တိုက်ရတယ်အခုပြောင်းနေတဲ့အချိန်ဆက်ပြီးတော့အဲ့ဒီတနတ်တန်တွေတော့မငြိမ်သေးဘူးပ
ါအခုလိုအစိုးရတပ်ဘက်ကတိုက်ခိုက်လာတဲ့အပေါ်မှာတော့ဘာကြောင့်တိုက်ခိုက်လာသလဲဆိုတာမသိရသလိုတစုံတရာ30ချက်ပေးဖို့လဲစောလွန်သေးကြောင်းဘုံမှုဆိုင်လာကပြောပါတယ်ဒီလိုစီရေးပြိပခဖြစ်ပွားရာဒေသအတွင်းကို SSA မြောက်ပိုင်းတပ်ဖွဲ့ဝင်တွေဝင်ရောက်လာတာကြောင့်လာဟုကျေးရွာဆေးရွာလောက်ဟာမိုင်းကောင်မျိုးကိုထွက်ပြေးတင်းရှောင်နေရတယ်လို့ဒေသခံတယောက်ကပြောပါတယ
်။ဘယ်လိုဖြစ်လဲဆိုတော့ဟိုအဖွဲ့ကအားငါးရာလောက်ပြာဆက်လာပြီးမှဒီလာဟုရွာရှိတဲ့နေရာအလုံးမနေရာယူပြီးတော့ရွာထဲမှာနေပါနဲ့ကနဖယ်သေးပါ။ရှားတယ်အဲ့လိုပြောလာတဲ့အခါကျတော့ဒီလာဟိုမိဘစုတွေအလုံးမိုက်ကောင်းမှရောက်နေပြီမိုက်ကောင်းမှလည်းတေးလာပြီအလုံးရွာကဟိုဆေးရွာတော့ရှိနေတဲ့နဲ့
အစိုးရရဲ့ပြောရေးဆိုခွင့်ရှိသူပြန်ကြားရေးဝန်ကြီးဌာနဒုဝန်ကြီးဦးရထွတ်ကိုမေးမြန်းရမှာတော့ဒီသတင်းနဲ့ပတ်သက်ပြီးတိကျတဲ့အချက်အလက်မရရှိသေးကြောင်းပြန်ကြားပါတယ
်ကျွန်တော်တို့အဲ့ဒီဇာတ်နဲ့ပတ်သက်သတင်းချက်လည်းမရသေးပါဘူးဗျာကာကွယ်ရေးဌာနမေးထားပါတယ်
ဒီလ10ရက်နေ့လောက်ကခလာရ33ဟာ SSA မြောက်ပိုင်းရဲ့ data ring ကိုခွင့်ပြုချက်မရဘဲဝင်ရောက်လာခဲ့တာနဲ့ဝင်ရောက်ခဲ့တဲ့နောက် mining ပြီးခဲ့တာကြောင့်နှစ်ဖက်တပ်တွေအကြားမှာ CA တင်းမာမှုတွေဖြစ်ခဲ့ပါတယ်။ဒါပေမဲ့3ရက်လောက်အကြာမှာတော့နှစ်ဖက်တင်းမာမှုတွေပြည်လည်သွားခဲ့တယ်လို့ SSA မြောက်ပိုင်းရဲ့ပြောခွင့်ရသူကပြောပါတယ်။ SSA မြောက်ပိုင်းက2012ခုနှစ်နှစ်စမ်းပိုင်းကအစိုးရနဲ့အပြစ်ခတ်ရက်စဲဖို့သဘောတူလက်မှတ်ရေးထိုးထားတာဖြစ်ပါတယ်။ဒါပေမဲ့အဲ့ဒီနှစ်ဇူလိုင်လအထိတိုက်ပွဲပေါင်းအကြိမ်30ကျော်လောက်ဖြစ်ပွားခဲ့ပါတယ်။လောလောဆယ်မှာတော့မြန်မာအစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်အဖွဲ့ဟာထိုင်းနိုင်ငံကိုရောက်ရှိနေပြီး SSA မြောက်ပိုင်းပါဝင်ဖွဲ့စည်းထားတဲ့ UNFC ကစီးလုံးညီညွတ်သောတိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီနဲ့ငြိမ်းချမ်းရေးအတွက်ဆွေးနွေးဖို့ပြင်ဆင်နေပါတယ်။